ီးရဲတင်းမာမှုတွေရှိနေတဲ့ရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်နမ်နေနဲ့လုံပြင်ကျေးရွာတွေမှာဆေးဘေးဒုက္ခသည်တွေကိုဆေးဘေးဒုက္ခသည်တွေဆက်လက်တိမ်းရှောင်နေရပြီးနေရမပြန်ရဲကြသေးပါဘူး။လက်ရှိမှာဆေးဘေးဒုက္ခသည်6000တဲ့မနည်းရှိနေပြီးစားရေးတောက်ရေးအခက်အခဲကြုံနေရတဲ့အပြင်ချောင်းဆိုးဖျားနာတဲ့တွေလည်းရာနဲ့ချီရှိနေပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါပါ။
တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာဘေးလွတ်ရာကိုပြေးရှောင်လာတဲ့စစ်ပြေးဒုက္ခသည်တွေကိုဘုံကြီးကျောင်းဓမာယုံနဲ့ဘာသာရေးအဆောက်အုံတွေမှာဖွင့်ပေးထားတဲ့ယာယီစစ်ဆောင်စခန်း73ခုမှာစစ်ပြေးဒုက္ခသည်6000တဲ့မနေ့နေရာချထားပေးတယ်လို့ပင်လောင်းမြို့နယ်ကစစ်ဆောင်ရေးကူညီပေးနေသူတဦးကပြောပါတယ
်ကျွန်တော်တို့ကျောင်းရှိလေးတော့ရှိကြတယ်ဘာလို့လဲဆိုရင်မှာယာယီမှာတွားနေတဲ့စစ်ဆောင်ပုတ်ပတ်မရတော့ကျွန်တော်တို့ကိုယ်တော်များဖြစ်တဲ့ဘုံကြီးကျောင်းတွေဒီများရှိတဲ့နေပြောပြန်ပြီးတော့ကျွန်တော်ခုံလုံးကြတယ်အဲ့ဒါပဲမှလူကြီးတော့မတိုးကြပါဘူးကျွန်တော်အရင်ကအခဏခဏရှိတယ်အခုကနောက်ဆုံးခဏရှိတော့ရင်တော့ဖူထတိုးလာတယ်လူကြီးရောဒီမင်းကတော့ဆောင်ဝင်ပြင်မယ
်တိုက်ပွဲနဲ့လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသခံတွေဟာရက်ရွာကနေပြေးလွှားလာကြတာတလားလောက်ရှိလာပြီးသူတို့တွေရဲ့စားတောက်နေထိုင်ရေးအတွက်လိုအပ်ချက်တွေရှိနေတဲ့အကြောင်းစစ်ဆောင်အရေးကူညီပေးနေသူကပြောပါတယ်
မုံမုံငါပြနေရတီတော့မဟုတ်ဘူးသူရဲ့ဟိုပုံမှန်လေးဖန်စီသေးတာနောက်နိုင်တော့လုတ်ပြီးနေတယ်ဒါပေမဲ့အင်းနေကြတော့ကျွန်တော်တို့ဒီဒီနေ့ရက်ကာလအချိန်မဟုတ်တော့ဒီနေ့တော့အင်းနေတော့စတက်ကစ်ရှိက
ြအရေးပေါ်ဆန္ဒရိက္ခာအတွက်အရက်ဖက်အဖွဲ့စည်းတွေတတ်နိုင်သလောက်လာလူကြတာရှိပေမဲ့လုံလောက်မှုမရှိသေးဘူးလို့စစ်ဆောင်တူကလည်းပြောပါတယ
်အလုံးစုံတော့မရသေးချာအမသာတောက်တယ်လည်းဒီပေါ်တော့အဲဆက်ကြည့်ရအောင်ဆိုတော့ချားမရဘူးလားမလို့ဆိုလဲကိုယ်တိုင်တော့ပြီးတော့နေလာတယ်တကယ်လို့သူတို့အခုနေနေတယ်အဲဒီ NGO တွေနဲ့တော့တနင်္လာတော့ရှိတ်ပြီးတယ်ဆိုပေမဲ့ဟိုအလေးပေါ်တော့ပဲရကြတာပေါ့နော
်စစ်ဆောင်နေအများစုကလည်းဖြားနာပြီးချောင်းဆိုးတာတွေခံစားနေကြရတယ်လို့ပြောပါတယ
်ဆားမလာပြီးတော့အများကြီးသလောလောဆယ်ကျွန်တော်တို့ရာနဲ့ချီနဲ့ဖြားကြတာပူးကြတာပေါ့တမီးရနဲ့နေတော့လေတော့တရားကချောင်းဆိုးကြီးနဲ့အကုန်လုံးကြံချောင်းဆိုးတဲ့အဖူကြီးငပြားအမျိုးရာဒီကြီးအကြောင်းလေးကြောင့်လာပြီးတချို့ဆစ်ချောင်းလက်ကမ်းကိုနေရာ300လောက်တော့ဖျားလဲ
နာမကျန်းသူတွေအတွက်ငွေရေးကြေးရေးနဲ့ဆေးဝါးတွေကိုအလူခံပြီးပို့အိုတိုင်းရင်းသားပါဝင်တဲ့ကျန်းမာရေးအဖွဲ့တွေကလိုက်လံကြည့်ရှုပြီးကုသပေးထားတယ်လို့ဆိုပါတယ်ကြားပြင်းတွေကနေရောက်လာတဲ့ဆစ်ချောင်းတွေထဲမှာအများစုကအမျိုးသမီးတွေဖြစ်ကြပြီးအသက်အရွယ်ကြီးသူနာမကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးကန်ဒီကိုဝန်ဆောင်တွေလည်းပါဝင်ပါတယ်တိုက်ပွဲနဲ့လက်နက်ကြီးတန်းတွေကြောင့်အများစုကအိုးအိမ်ဆွန့်ခွာလာကြတာပါရောက်လာကြတဲ့စစ်ဘေးရှောင်တွေဟာအတော်လေးထိတ်လန့်ကြောင်ရွံ့နေကြပြီးကိုယ့်ရဲ့နေအိမ်မပြည့်စည်ဖို့နဲ့အိမ်ပြန်နိုင်ဖို့အတွက်ကိုလည်းမျှော်လင့်နေကြပါတယ်ခင်ဗျာ